မေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေကပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်နဲ့စင်ကာပူမှာတွေ့ဆုံပြီးမြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးညီညွတ်ရေးနဲ့အမျိုးသားစည်းလုံးညီညွတ်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ဒါပြင်ရိုဟင်ဂျာတွေနေရဲ့ရင်းကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးလူခွင့်ရေးချိုးဖောက်ခဲ့သူတွေပေါ်အရေးယူနိုင်ရေးနဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်တွေပေါ်ရေးစာရင်းနဲ့ပတ်သက်ပြီးတော့တိုက်တွန်းရင်းလို့အမေရိကန်နိုင်ငံသားဌာနပြောကင်းရာဟဲ့တာနယူးယောက်က VOE ကိုပြောပါတယ်။ဖန်စီတင်းတင်းခံထားရတဲ့တရင်တော်နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့လဲဝန်ကြီးပွန်ပေကတောင်းဆိုခဲ့ပါတယ်။တရင်တော်တွေသူ့အလို့သူ့လုပ်တာကိုမြန်မာနိုင်ငံမှာဖန်စီတဲ့အတွက်အမေရိကန်အနေနဲ့အထူးဆိုရင်ကြောင့်လည်းသူတို့ကိုအမြန်ဆုံးပြန်လွှတ်တင်တယ်လို့လဲမစ္စတာပွန်ပေက Twitter မှာရေးသားခဲ့ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုလူမျိုးရေးတပ်ဖွဲ့တွေကနေနင်းခဲ့တာနဲ့ပတ်သက်တဲ့နိုင်ငံတော်အဆင့် EU ရဲ့စာရွက်တွေတရင်တော်တွေရဲ့လက်ဝဲမှာတွေ့ရှိတယ်ဆိုပြီးတော့ Writer တရင်တော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအစိုးရကဆွဲချက်တင်ပေမဲ့သူတို့မှာအပြစ်မရှိကြောင်းတရင်တော်တွေကညှဉ်းဆဲထားတယ်။သူတို့ကိုအခုလိုဖမ်းဆီးနိုင်ဖို့အတွက်ရဲတပ်ဖွဲ့ကအကွက်ချလုပ်ကြံခဲ့တာလို့လည်းတရင်တော်တွေကပြောပါတယ်။2019ခုနှစ်ဩဂုတ်လတွင်ရခိုင်ပြည်နယ်ကလူမျိုးရေးကင်းစခန်းတွေကိုအာဆာရိုဟင်ဂျာဆွေးနွေးအဖွဲ့ကဝင်ရောက်ချီးမြှင့်ပြီးမှစစ်တပ်ကနေမည်ရှင်းလင်းစဉ်လူခွင့်ချပမှုတွေချီးလွန်နေဆိုပြီးတော့ရိုဟင်ဂျာ3000လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းဆောင်သွားတာပါ။မြန်မာအစိုးရကတော့အခုလိုထွက်ပြေးသွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေကိုပြန်လက်ခံဖို့အစီအစဉ်နေလို့ပြောဆိုထားပါတယ်ခင်ဗျာ။